အမေရိကန်နိုင်ငံက United လေကြောင်းလိုင်းလေယာဉ်ပေါ်ကနေခီးသည်တဦးကိုရှီကာဂိုမြို့လေဆိပ်မှာဧပြီလ9ရက်နေ့ကလေယာဉ်ပေါ်ကအာရမဒျူတိုက်ဆွဲချခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့အဲ့ဒီလိုပြုမှုဆက်ဆံမှုမျိုးဘယ်သူ့ကိုမှမလုပ်သင့်ဘူးလို့လေကြောင်းလိုင်းရဲ့အကြီးအကဲ Oscar Muniz ကအင်္ဂါနေ့မှာကြေညာချက်အသစ်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီခီးသည် BNN ရဲ့ဘောအမေရိကန်နိုင်ငံသား David Dow ဟာဆရာဝန်တဦးဖြစ်ပြီးသူ့ရဲ့လေယာဉ်ထံကုန်ပေါ်ကလုံကြုံရေးတွေကအာရမဆွဲချခဲ့တဲ့အတွက်ထိခိုက်ဒဏ်ရာရပြီးသွေးထွက်တန်ယူဖြစ်သွားခဲ့ပါတယ်။လေရင်ပေါ်ပါလာတဲ့တခြားခီးသည်တွေကလက်ကင်ဖုန်းတွေနဲ့ဗီဒီယိုရိုက်ထားတဲ့အတွက်အဲ့ဒီဖြစ်ရဟာအင်တာနက်လူမှုကွန်ရက်တွေပေါ်မှာဟိုးလေးတကျော်ဖြစ်သွားခဲ့ပါတယ်။ဖြစ်စဉ်မှာရှီကာဂိုကနေကန်တက်ကီပြည်နယ်လူဝဲမြို့ကိုပြန်သားမဲ့ United လေကြောင်းလိုင်းခီးစဉ်အတွက်ခီးသည်တွေကိုတတ်မှတ်ထားတဲ့ထိုင်ခုံအရေးအတွက်ထက်ပိုပြီးရောင်းချထားတာမှာနောက်ပိုင်းလေရင်ဝန်ထမ်းတချို့လူဝဲမြို့ကိုသွားစရာရှိတဲ့အတွက်ခီးသည်လေးဦးကိုဆင်းပြေးဖို့တောင်းဆိုတာမှာDavid Dow ကဆင်မပေးတဲ့အတွက်လေစိတ်လုံခြုံရေးတပ်ဖွဲ့တွေကသူ့ကိုဒီယိုတိုက်ဆွဲချသွားခဲ့တာဖြစ်ပါတယ်။ဒီဖြစ်ရကြောင်းလေရင်လက်မှတ်တွေတတ်မှတ်ထားတဲ့ထိုင်ကုန်အရေးထွက်တဲ့ပိုပြီးရောင်းချတဲ့သူတို့ရဲ့ policy ကိုပြန်လည်တုံ့တက်သွားမယ်လို့လေကြောင်းလိုင်းအကြီးအကဲ Muniz ကကြေညာချက်မှာဖော်ပြထားပါတယ်။ဒီဖြစ်ရပေါ်နိုင်ငံတကာသတင်းဌာနတွေကဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတဲ့အချိန်ထဲမှာပဲ United လေကြောင်းလိုင်းကိုမစီရေဆန္ဒပြဖို့ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်။အင်ကာနေကအစုရှယ်ယာဈေးတွေပိတ်ချင်မှာတော့ United လေကြောင်းလိုင်းရဲ့အစုရှယ်ယာဈေးဟာတိရခိုင်နှုန်းနီးပါးကျသွားခဲ့ပါတယ်။